မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဩဂုတ်လ19ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီနေ့ညနေပဲသတင်းတွေကိုမဆုမြတ်မုံနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ဂီရိရှားပင်ဂျီဘရတာဒေသမှာထင်းထင်းထားတဲ့အီရန်ရေနံတင်တင်ပေါ်ပြန်ထွက်သွားပါပြီ။ပြည်ဥကုံတွေပေါ်နောက်ထပ်အခွန်တွေထပ်ချမယ်ပေါ်အပ်ဘတ်ကုမ္ပဏီဂျီကဲကသမ္မတထရမ်ကိုတတိပေးလိုက်ပါတယ်။အခြေအနေမတည်ငြိမ်သေးတဲ့အိန္ဒိယပင်ကက်ရှမီးယားဒေသမှာကြောင်းတွေပြန်ဖွင့်ပြီးဖြစ်ပေမဲ့အစိုးရနေစဉ်မိဘတွေကကလေးတွေကိုကြောင်းမပို့ကြပါဘူး။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှုံးနဲ့ကုတ်ခိုင်မှာတော့ဒီကနေ့ထပ်ပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြမစစ်တပ်တို့ကြားတိုက်ပွဲတွေဆက်ဖြစ်ပါတယ
်ဒီနေ့တော့ကျွန်တော်တို့အမှားကြီးပေါ်မှာပဲလူကြီးယူထားတဲ့ဆက်လက်စစ်တေနဲ့လက်ကျင်းတော့ဖြစ်ခဲ့ပါတယ်အနာတော့မရှိပါဘူးကုတ်ခိုင်ရမြောက်ခိုင်မှာမထပ်တာပဲ
သတင်းမှန်ပြန်ကြားရေးအဖွဲ့ကဗမှုချုပ်စော်မင်းထွန်းပြောဆိုသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအနေနဲ့လည်းစန့်ကျင်တဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကပြောဆိုတဲ့အကြောင်းအပြည့်အစုံကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်ရှင်နောက်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ညာကလေး9သိန်းကျော်ဟာသူတို့အတွက်လိုအပ်နေတဲ့ပညာရေးကိုလက်လွတ်ဆုံးရှုံးနေရပါတယ်ထိုင်းနိုင်ငံမှာတော့ထိုင်းတော်ဝင်မင်းသမီးကထိုင်းရောက်မြန်မာဒုက္ခသည်တွေကိုကူညီပေးနေပါတယ်ဒီလိုသတင်းပေးပို့ချက်နေတဲ့အတူဟောင်ကောင်မှာစခဲ့တဲ့ဒီမိုကရေစီရေးတောင်းဆိုလှုပ်ရှားမှုအခုခါမှာတော့ကဘာတဝမ်းပြတ်နှက်လာပြီးဖြစ်တဲ့အကြောင်းစတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်သိန်းနဲ့မဆုမြတ်မွန်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။ဥရောပသမဂ္ဂ EU ရဲ့တန်ခတ်အရေးကြီးမှုကိုချိုးဖောက်တယ်ဆိုပြီးဂျီဘရော်တာဒေသမှာဖမ်းထားတဲ့အီရန်ရင်းနှင်းတင်မောဟာတနင်္လာနေ့မှာဂျီဘရော်တာကနေပြန်ထွက်သွားပါပြီ။ဆီးရီးယားကိုရေနံပို့တယ်ဆိုတဲ့တန်တရားနဲ့ဖမ်းထားတဲ့တင်မောကိုလွှဲပြောင်းပေးဖို့အမေရိကန်ကအချင်းချင်းပန်ကြားတာကိုပြည်ရှားပိုင်းဂျီဘရော်တာဒေသတရားရုံးချုပ်ကပယ်ချခဲ့ပြီးတဲ့နောက်အခုလိုသင်္ဘောပြန်ထွက်ခွင့်ရသွားတာပါ Greece 1ဆိုတဲ့နာမည်ကနေ Adrian Dyer 1လို့နာမည်ပြောင်းလိုက်တဲ့သင်္ဘောဟာ Greece နိုင်ငံကစစ်ကမ်းတစ်ခုစီကိုဦးတည်သွားနေတယ်လို့ရေချောင်းသွားလာမှုစောင့်ကြည့်ရဲ့အချက်လက်တွေကနေဒီကနေ့သိရပါတယ်ဒါပေမဲ့လည်းတာဝန်ရှိသူတွေကတော့သင်္ဘောဘယ်ကိုဦးတည်သွားနေလဲဆိုတာလူသိရှင်ကြားအတိမပြုသေးပါဘူးသင်္ဘောကိုဂျီဘရော်တာရေပင်ကနေထွက်သွားခင်မပေးဘူးအမေရိကန်ပြည်ထောင်စုရဲ့နောက်ထပ်ပန်ကြားချက်တစ်ခုကိုစနေနေ့နှောင်းပိုင်းအထိရခဲ့သေးတယ်လို့ဂျီဘရော်တာဆွေးရကပြောပါတယ်။ရေနံစင်းစီပေါင်း2တန်းကျော်တင်ထားတဲ့သင်္ဘောဟာဂျီဘရော်တာရေပြင်မှာ46ရက်ကြာထိန်းသိမ်းခံထားခဲ့ရတာပါ။သင်္ဘောကိုဆက်ပြီးထိန်းသိမ်းထားခွင့်လျှောက်ထားတာကိုဂျီဘရော်တာတရားရုံးချုပ်ကခုမပြုခဲ့ဘူးလို့ဂျီဘရော်တာဆွေးရကပြောပါတယ်။သင်္ဘောကိုထိန်းသိမ်းထားဖို့နောက်ထပ်ဘယ်လိုစူးစမ်းမှုမျိုးကိုမဆိုကန့်ကွက်တယ်ဆိုတာတရားဝင်လမ်းကြောင်းတွေကနေတဆင့်အမေရိကန်ဆွေးရကိုသတိပေးထားပြီလို့အီရန်နိုင်ငံသားရဲ့ဌာနပြောခွင့်ရအဘတ်မူဆာဗီကဒီကနေ့သတင်းထုတ်တွေကိုပြောပါတယ်။
နိုင်ငံပြောင်းဖို့စ조사သူတွေကိုကဲတင်ထားတဲ့ Open Arms ဆိုတဲ့ပရာဟိတတင်မောအီတလီကမ်းလွန်မှာကန့်ကွက်ခွင့်ရအောင်조사ချိန်မှာပဲစောက်တီယာမရဖြစ်နေကြသူတချို့တင်မောဘော်ကခုံချပြီးကမ်းဘက်ကိုကူးဖို့조사ခဲ့ကြပါတယ်။လမ်ဘတ်ဒူဆာကျွန်းကိုရေကူးသွားဖို့နိုင်ငံပြောင်းသူတချို့ခုံချခဲ့တဲ့အတွက်တင်မောဘော်ပါလာသူတွေကလိုက်ကယ်ပြီးတင်မောဘော်ပြန်ခေါ်ခဲ့ကြရပါတယ်။ပြားမဝယ်နိုင်ငံပြောင်းသူ100ယောက်ကိုမြေထဲပင်လယ်ထဲကနေကဲတင်ထားတဲ့ Open Arms ပရာဟိတတင်မောဟာကန့်ကွက်ခွင့်မရလို့အီတလီရဲ့လမ်ဘာဒူဆာကျွန်းနာမှာကြောက်ကြထားတာ18ရက်ရှိနေပါပြီ။အီတလီဝန်ကြီးချုပ်လည်းဖြစ် PDA ဝန်ကြီးလည်းဖြစ်တဲ့မာတေယိုဆယ်ဗီနီကဒီသင်္ဘောကိုကန့်ကွက်ခွင့်မပေးပါဘူး။နိုင်ငံတကာဥပဒေအရပင်လယ်ထဲမှာပြဿနာကြုံတဲ့သင်္ဘောတွေအနေနဲ့အနည်းဆုံးစိတ်ကမ်းမှကန့်ကွက်ခွင့်ရရမှာဖြစ်ပါတယ်။စပိန်နိုင်ငံကတော့နိုင်ငံတောင်ပိုင်းကအယ်ကာစီဒါစိတ်ကမ်းမှကန့်ကွက်ခွင့်ပေးပေမဲ့အဲ့ဒီကိုတွားရင်နောက်ထပ်အနည်းဆုံး6ရက်ကြာတာမို့ Open Arms သင်္ဘောကငင်းခဲ့ပါတယ်။လီဗျာကမ်းရိုးတန်းတွေနဲ့အနီးဆုံးဥရောပစိတ်ကမ်းကအီတလီကလမ်ဘာဒူဆန်စိတ်ကမ်းဖြစ်ပါတယ်။ရာဘာလီရီခနော်ခနဲ့ဖြစ်နေတဲ့သင်္ဘောတွေနဲ့ပင်လယ်ထဲမှာအန္တရာယ်ကြုံနေတာကြောင့်နိုင်ငံပြောင်းဖို့စ조사သူတွေကိုဥရောပကပရဟိတသင်္ဘောတွေကလိုက်လံကယ်ဆယ်နေတာဖြစ်ပါတယ်
။ဟောင်ကောင်မှာတနင်္လာနေ့ကလုတဲ့သတင်းပတ်ဆက်တဘက်မြောက်ဇက်တိုက်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲမှာလူထောင်ပေါင်းများစွာပါဝင်ခဲ့ပါတယ်။ဂျိုးချောင်းပြေဆုံးပြီးအကြမ်းမဖက်တဲ့ဆန္ဒပြပွဲတစ်ခုလုပ်ဖို့နယ်ယာဒီကလာတလျှောက်ဆန္ဒပြပွဲတွေကိုအဓိကလှုံ့ဆော်ခဲ့တဲ့အရက်ဖက်လူခွင့်ရေးတပ်ဦးကနှိုးဆော်ခဲ့တာပါ။ဒီမတိုင်ခင်အရင်သတင်းပတ်ကုံဆန္ဒပြပွဲတွေအတွင်းဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တိုက်တွေ့ပြီးရုံးဝင်ဆန်ခတ်ဖြစ်ခဲ့တယ်လို့ဟောင်ကောင်နိုင်ငံကလေစီမှာလည်း2ရက်ဆက်တက်ရုံးဝင်ဆန်ခတ်ဖြစ်ခဲ့တဲ့အတွက်လေရင်ခီးစဉ်တထောင်နီးပါးပဲဖြစ်ခဲ့ရပါတယ်။တနင်္လာနေ့ဆန္ဒပြပွဲမတိုင်ခင်စနေညနေဘက်မှာကနေဒါနဲ့ဥရောပသမဂ္ဂ EU ကပူးတွဲကြေညာချက်တရထုတ်ပြန်ပြီးဟောင်ကောင်လူထုရဲ့စုဝေးခွင့်ဆိုင်ရာအခြေခံအခွင့်အရေးကိုကာကွယ်ပြောဆိုခဲ့ပါတယ်။ကနေဒါနိုင်ငံဆိုင်ရာတရုတ်တန်ယုံကဟောင်ကောင်အရေးနဲ့တရုတ်ပြည်တွင်းရေးကိုဝင်ဆွတ်ဖက်နေတာကိုကနေဒါနိုင်ငံအနေနဲ့ချက်ချင်းရဆိုင်ဖို့တန်ယုံ website မှာထုတ်ပြန်ချက်တရနဲ့တုံ့ပြန်ပါတယ်။ဒီတော်တင်မှာပဲဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုမှာပါဝင်သူတွေကိုနိုင်ငံရေးခေါ်လုံခွင့်ပေးမယ်လို့တိုင်ဝမ်ကကမ်းလှမ်းလိုက်ပြီးအဲ့ဒီအပေါ်တရုတ်နိုင်ငံကအမျက်ထွက်ခဲ့ပါတယ်။ ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြပွဲတွေပေါ်နိုင်ငံတကာတုံ့ပြန်ချက်တွေနဲ့ပတ်သက်လို့သတင်းတွေအပြီးထုတ်လွှင့်မဲ့သတင်းတွေမှာနားဆင်ရပါမယ်ခင်ဗျာ
။တရုတ်ကတင်ပို့တဲ့နောက်ထပ်ကုန်ပစ္စည်းတွေပေါ်အမေရိကန်ကသွင်းကုန်ခွန်ကောက်မဲ့သတ်မှတ်ချက်က Apple ကုမ္ပဏီထိခိုက်မဲ့အပြင်တောင်ကိုရီးယားကုမ္ပဏီ Samsung ကိုတပန်းတာသွားစေလိမ့်မယ်လို့ Apple ကုမ္ပဏီအကြီးအကဲကသမ္မတ Donald Trump ကိုပြောကြားလိုက်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာနေတာက Apple ကုမ္ပဏီအတွက် Samsung နဲ့ပြိုင်ဆိုင်ဖို့ခက်ခဲစေတဲ့အကြောင်း Apple အမှုဆောင်အရာရှိချုပ် Tim Cook ကတောက်ကြနေတော့ကညစာအတူစားစင်မှာသူ့ကိုပြောခဲ့တယ်လို့သမ္မတ Trump ကဆိုပါတယ်။ Tim Cook ထောက်ပြတဲ့အချက်ဟာလက်ခံစရာဖြစ်တာကြောင့်သူ့ဘက်ကစဉ်းစားစရာဖြစ်တယ်လို့သမ္မတကသတင်းတောက်တွေကိုပြောခဲ့တာပါ။လက်ရှိကမ္ဘာစမတ်ဖုန်းဈေးကွက်မှာအယောင်ရဆုံး Samsung ကနံပါတ်၁Huawei ကနံပါတ်2နဲ့ Apple ကနံပါတ်3နေရာတွေမှာရှိပါတယ်။ဒါကြောင့် Samsung ကုမ္ပဏီဟာ Apple ရဲ့အဓိကပြိုင်ဘက်လုပ်ငန်းတစ်ခုဖြစ်ပါတယ် Apple ကုမ္ပဏီကထုတ်တဲ့ smartphone တွေအပါအဝင် Apple ရဲ့အယောင်အယဆုံးပစ္စည်းတွေဟာတရုတ်နိုင်ငံမှာတက်ဆင်တာဖြစ်တာကြောင့် September 1ရက်နေ့ကစပြီးတော့သွင်းကုန်ခွန်နောက်ထပ်တစ်ဆယ့်ရာခိုင်နှုန်းအကောက်ခံရမယ့်အခြေအနေဖြစ်နေပါတယ် American နဲ့တောင်ကိုရီးယားနိုင်ငံတို့ကြားပြီးခဲ့တဲ့နှစ်ကရရှိထားတဲ့ကုန်သွယ်ရေးသဘောတူညီချက်အရတောင်ကိုရီးယားကတင်ပို့တဲ့ electronic ပစ္စည်းတွေအားလုံးကတော့သွင်းကုန်ခွန်ဖေးစရာမလိုပါဘူး Apple အနေနဲ့သူ့ကုန်ပစ္စည်းတွေကို American နဲ့မှထုတ်လုပ်ဖို့ကိုလည်းသမ္မတ Trump ကပြောကြားခဲ့ပါတယ် iPhone, iPad, iWatch စတဲ့နည်းပညာအခြေခံပစ္စည်းတွေထုတ်လုပ်တဲ့ Apple ကုမ္ပဏီဟာလေလာတီထွင်မှုပိုင်းကိုအမေရိကန်မှာအဓိကလုပ်ပေမဲ့လည်းပစ္စည်းတွေတက်ဆင်ထုတ်လုပ်တဲ့လုပ်ငန်းကိုတော့ပြည်ပနိုင်ငံတွေမှာလုပ်တာဖြစ်ပါတယ်
အန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတနင်္လာညနေဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုနေထိုင်တဲ့ဒေသမှာနှစ်ပေါင်းများစွာဖြစ်လာတဲ့နိုင်ငံပုံကံမှုနဲ့ဆက်ဆက်တဲ့ဆိုပြီးဖမ်းဆီးထိန်းသိမ်းထားသူတွေကိုပြန်လွှတ်ပေးမှတရားဝင်တွဲဆုံဆွေးနွေးတာတွေလုပ်မယ်လို့မလေးမွတ်စလင်အုပ်စုတစ်ခုကတောင်းဆိုတာကိုထိုင်းဒုတိယဝန်ကြီးချုပ်ပရဝစ်ဝမ်ဆူဝမ်ကဒီကနေ့ပယ်ချလိုက်ပါတယ်။ Barisan Revolution National VNL အဖွဲ့ကတာဝန်ရှိသူတွေဟာထိုင်းအစိုးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့နဲ့အရှိတောင်အရှာဒေသတွင်းကဘယ်နေရာလို့ထုတ်မပြောတဲ့နေရာတစ်ခုမှာတောက်ကြနေကတွဲဆုံဆွေးနွေးခဲ့တာပါ။ဖန်စီထားသူတွေကိုပြန်လွှတ်ပေးဖို့အဲ့ဒီတွဲဆုံပွဲတွင်တောင်းဆိုခဲ့တာလို့အဖွဲ့ခေါင်းဆောင်တယောက်နဲ့ Riders သတင်းဌာနတို့တွဲဆုံမိမြန်ချင်းတွင်ပြောတာပါဒီလိုတွဲဆုံမိမြန်ခွင့်ပေးတာမျိုးကတိတ်မရှိလာပါဘူး BRN အဖွဲ့ရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးဒီကနေ့မိမြန်ချင်းမှာထိုင်းဒူဝန်ကြီးချုပ်မောင်စုဝမ်ကဒါမျိုးဘယ်လိုလုပ်ပြီးများပြောနိုင်ရတာလဲအားလုံးကိုတရားစီရင်ရေးလှုံ့ဆော်လုံဒီအတိုင်းလိုက်နာလှုံ့ဆော်ရမှာပဲလို့သတင်းတောက်တွေကိုပြောသွားပါတယ်ဘုရားဘာသာဝင်အများစုဖြစ်တဲ့ထိုင်းနိုင်ငံကမလေးဘာသာစကားပြောမွတ်စလင်အများစုနေထိုင်တဲ့ထိုင်းတောင်ပိုင်းဒေသမှာခွဲထွက်ရေးတောင်းဆိုပြီးလက်နက်ကင်ပုံကံမှုကြောင့်လွန်ခဲ့တဲ့15နှစ်တွင်လူပေါင်း 8,000 လောက်သေဆုံးခဲ့ရပြီးဆယ်စုနှစ်ပေါင်းများစွာငြိမ်သွားလိုက်ပြန်ဖြစ်နိုင်တဲ့ရှိနေကြတာပါ။ရာလာပတ္တနီနဲ့နရတီဝက်ပြည်နယ်တွေဟာထိုင်းနိုင်ငံပိုင်အဖြစ်ထည့်သွင်းလိုက်တဲ့1909ခုနှစ်ပတိုင်ငယ်ကမလေးစူတန်စော်ဘောအုပ်ချုပ်တဲ့တီးခြားလွတ်လပ်တဲ့ဒေသတစ်ခုထဲမှာရှိနေခဲ့တဲ့ပြည်နယ်တွေဖြစ်ပါတယ်
။အိန္ဒိယအစိုးရကိုယ်ပိုင်အုပ်ချုပ်ခွင့်ရုပ်သိမ်းခဲ့တဲ့ကက်ရှမီးယားဒေသတွေကအကြီးဆုံးစရီနာဂါမြို့မှာကျောင်းတွေဒီကနေ့ပြန်ဖွင့်ခဲ့ပေမဲ့မိဘတွေကကျောင်းတွေကိုကျောင်းပြန်မလွှတ်တာကြောင့်စာသင်ခန်းတော်တော်များများခြောက်ကန့်နေပါတယ်။စရီနာဂါမှာမူလာဒန်းကျောင်း190ကိုပြန်ခွင့်ပေမဲ့လည်းတယ်လီဖုန်းဆက်သွယ်ရေးတွေဖြတ်တောက်ခံထားရဆဲဖြစ်တာကြောင့်မိဘတွေကကလေးတွေကိုကျောင်းမလွှတ်ကြပါဘူး။ကလေးတွေကိုအဆက်အသွယ်လုပ်နိုင်မဲ့အခြေအနေရှိမှသာကျောင်းကိုပြန်လွှတ်မယ်လို့မိဘတွေကပြောပါတယ်။အိန္ဒိယပိုင်ဂျမ္မူးနဲ့ကက်ရှမီးယားဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့အထူးအခွင့်အရေးကိုဩဂတ်လ5ရက်နေ့မှာအိန္ဒိယအစိုးရပြန်ရုပ်သိမ်းခဲ့ပြီးတဲ့နောက်တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုဖြတ်တောက်ခဲ့တယ်လို့စုဝေးသွားလာမှုတွေကိုလည်းကန့်သက်ခဲ့တာဖြစ်ပါတယ်။ကိုပိုင်အုပ်ချုပ်ရေးရုပ်သိမ်းခံရတာကိုမကျေနပ်လို့ဆန္ဒပြကြသူတွေဖမ်းဆီးခံရတဲ့ထဲမှာကျောင်းသူကျောင်းသားကလေးငယ်တွေလည်းပါတယ်လို့ပြောကြပါတယ်။လုံခြုံရေးတွေကြောင့်ဒဏ်ရာရသူတွေမှာကလေးတွေပါတယ်ဆိုတာကြောင့်မိဘတွေစိုးရိမ်နေကြတာပါ။စရီနာဂါမှာပုံမှန်အခြေအနေပြန်ရောက်စပြုနေတာကြောင့်ဒီကနေ့ကျောင်းတွေဖွင့်ပေမဲ့လည်းကျောင်းတွေမှာဆရာမနည်းနည်းပဲရှိသလိုတချို့ကျောင်းတွေမှာတော့စာသင်ခန်းတွေနဲ့ကျောင်းဂိတ်ပေါက်တွေကိုပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။အခြေအနေတွေပုံမှန်ပြန်မဖြစ်သေး၍ကျောင်းတွေပိတ်ထားတဲ့လို့လည်းဆရာတယောက်ကပြောပါတယ
်။ IS အစွန်ရောက်ဖွဲ့ခိုးလုံနေတဲ့နေရာမှန်သမျှကိုအမြင့်ပြတ်ရှင်းလင်းသွားမယ်လို့အာဖဂန်နစ္စတန်သမ္မတကအခိုင်အမာပြောလိုက်ပါတယ်။အာဖဂန်နစ္စတန်နှစ်တရာပြည့်လွတ်လပ်ရေးနေ့ဖြစ်တဲ့ဒီကနေ့မှာသမ္မတ Ashraf Ghani ကအဲ့လိုပြောတာပါ။စနေနေ့နောက်ပိုင်းကမင်္ဂလာဆောင်ပွဲတစ်ခုမှာဘုံခွက်တက်ခဲ့တာကြောင့်ကလေးငယ်တွေအပါအဝင်လူပေါင်း63ယောက်ထဲမှနေတည်ဆုံးပြီး180ကျော်ဒဏ်ရာရခဲ့တဲ့ဖြစ်ပြီးတဲ့နောက်သမ္မတကအခုလိုပြောတာလည်းဖြစ်ပါတယ်။ကာဘူးမြို့တော်မှာဖြစ်တဲ့အဲ့ဒီဘုံခွက်တက်ခဲ့မှုဟာသူတို့လက်ချက်ဖြစ်တယ်လို့IS အစွန်ရောက်အုပ်စုရဲ့အာဖဂန်အဖွဲ့အစည်းကပြောထားပါတယ်။ဒါပေမဲ့လည်းဒီဆိုးရွားထိတ်လန့်ပွဲတိုက်ခိုက်မှုတွေတာလီဘန်အဖွဲ့မှလည်းတာဝန်ရှိတယ်လို့သမ္မတဂါနီကပြောပါတယ်။ကျောင်းတွေ၊ပလီတွေနဲ့အများပြည်သူနဲ့ဆိုင်တဲ့တခြားနေရာတွေကိုတာလီဘန်အဖွဲ့ကိုယ်တိုင်ကနှစ်ပေါင်းများစွာရဲစစ်စစ်တိုက်ခိုက်ခဲ့တာတွေကြောင့် တခြားအကြဖက်ဝါဒီတွေတိုက်ခိုက်ဖို့အတွက်ဖန်တီးပေးထားတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။မင်္ဂလာပွဲမှာဘုံခွဲတိုက်ခိုက်မှုကိုတာလီဘန်အဖွဲ့ကပြစ်တင်ရှုတ်ချထားပါတယ်
။စင်ပေါက်လေးတွေကိုသူတို့တဘာဝအတိုင်းနေထိုင်တဲ့နေရာတွေကနေဖမ်းဆီးပြီးတော့တရိတ်ဆန်ယုံတွေဆက်ကတ်ယုံတွေမှာအသုံးပြုတာကိုတားဆီးရေးဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့ကုလသမဂ္ဂရဲ့တော်ရိုင်းတရိတ်ဆန်များထိမ့်သိမ်းရေးညီလာခံမှာကိုယ်စားလှယ်တွေမဲခွဲဆုံးဖြတ်ခဲ့ပါတယ်။မျိုးတုံးတဘာဝတွေမှောက်ခိုကူးခံရတာကိုတိုက်ဖြတ်ရေး CIDES ညီလာခံအတွင်းမှာစင်ပေါက်လေးတွေကိုဖျော်ဖြေရေးအတွက်အသုံးပြုမှုတားဆီးရေးမဲခွဲတာမှာ46နိုင်ငံကထောက်ခံပြီးတော့အမေရိကန်အပါအဝင်17နိုင်ငံကကန့်ကွက်ပါတယ်။၉နိုင်ငံကတော့မဲမပေးပဲနေပါတယ်။ဖျော်ဖြေရေးတွေမှာစင်ပေါက်လေးတွေတုံးတာဟာမသင့်တော်သလိုလက်ခံနိုင်စရာအကြောင်းမရှိဘူးလို့တင်းကနေနေတော့ကမဲခွဲပြီးမှတတ်မှတ်တားမြစ်ခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာဘော့ဆဝါနာ၊နမီးဘီးယား၊တောင်အာဖရိကနဲ့ဇင်ဘာဝေနိုင်ငံတွေကိုအဓိကပြစ်မှတ်ထားဆောင်ရွက်တာပါ။ဇင်ဘာဝေဆိုရင်2012ခုနှစ်ထဲကတရုတ်နိုင်ငံကိုစင်ပေါက်ကောင်ပေါင်း100ကျော်တင်ပို့ခဲ့ကြောင်းနဲ့စိတ်တရားရထားတဲ့အဲ့ဒီစင်ပေါက်တွေဟာသူတို့ကိုဖမ်းဆီးထားသူတွေရဲ့ရိုက်နှက်ကန်ကြောက်တာခံရတယ်လို့ပြောကြပါတယ်ရှင
်။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့ကုတ်ခိုင်ဘက်တွေမှာမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့နဲ့မြမစစ်တပ်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဒေသခံတွေစားတောက်နေထိုင်ရေးအခက်ကြုံနေရပြီးတော့စစ်ဘေးတိမ်းရှောင်သူဥယျာဉ်လဲတိုးလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းပြည်ဦးလင်ကတက်မတော်နီးပညာတက္ကသိုလ်အပါအဝင်နေရာ၅နေရာကိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေကတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းကလေးကဆလို့ရှမ်းမြောက်ဒေသမှာတိုက်ပွဲတွေကခက်ဆိတ်ဆိတ်ဖြစ်လာနေတာပါ။အသေးစိတ် VOA သတင်းတောက်မက်မီခသတင်းပေးပို့ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတာနဲ့အတူပဲကြေးရွာတွေကစစ်ပြေးဒုက္ခတွေတော်တော်များများဟာနီးစပ်ရာမြို့တွေနဲ့လုံခြုံတဲ့နေရာတွေစီကိုခိုအောင်ဖို့ရောင်ရှိနေကြပါတယ်။ပြီးခဲ့တဲ့ဩဂုတ်15ရက်နေ့ကတအောင်းပလောင်ဖွဲ့ TNLA ကိုကန့်ဖွဲ့ MNDAA ရခိုင်အဖွဲ့ AA တို့ပူးပေါင်းပြီးပြည်ဦးလွင်နဲ့နောင်ချုံမြို့နယ်ကတပ်မတော်ရဲစခန်းစစ်ဆေးရေးဂိတ်တွေကိုတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမှာတော့ရှမ်းပြည်နယ်ကမူဆယ်ကုတ်ခိုင်တိန်းဒီလာရှိုးကြောင်မဲကွန်းလုံးစားတဲ့နေရာတွေမှာပါတိုက်ပွဲတွေပစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေကြတာပါ။ဒီကနေ့မှလည်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုပြောခဲ့ပါတယ
်။ဒီနေ့တော့ကျွန်တော်တို့အမှားကြီးပေါ်မှာပဲအဲ့လိုလုံခြုံရေးထားတဲ့ဆက်လက်စီစဉ်နေတဲ့ကြေငောက်ဖြစ်ခဲ့ပါတယ်။ကျွန်တော်တို့မရှိပါဘူး။ခုတ်ခိုင်ရမြောက်ခက်မှာဖတ်တာပဲတော့။ဒီကိစ္စတိုင်းရမှုမရှိဘူးလို့ပဲပြောတာ
။ပြီးခဲ့တဲ့ဩဂုတ်18ရက်နေ့18ရက်တုန်းမှာတိုက်ပွဲအကြိမ်ကြီး20ကြော်ရှိခဲ့တယ်လို့သူကဆိုထားပါတယ်။ဩဂုတ်18ရက်နေ့မှာလာရှိုကုတ်ခိုင်မူဆယ်လမ်းကြောင်းမှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ပြီးတိန်းဒီကွမ်လုံလမ်းပေါ်မှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်။တမရော်ဘက်ကသတင်းထုတ်ပြန်ချက်တွေအရဩဂုတ်18ရက်နေ့မှာကုတ်ခိုင်နှစ်ဖက်ကမူဆယ်ဒေသတဝိုက်မှာတိုက်ပွဲ5ကြိမ်၊လာရှိုးမြို့အရှေ့မြောက်ဘက်ကုန်းစာဘက်မှာတော့မြောက်ပိုင်းလက်နက်ကိုင်အင်အား200လောက်ကတမရော်စစ်ကြောင်းတွေကိုပြန်လည်ခုခံတိုက်ခိုက်တာ။လာရှိုးသိန်းဒီကုတ်ခိုင်105မိုင်ပြည်အောင်စုလမ်းမကြီးတစ်လျှောက်မှာတိုက်ပွဲ10ကြိမ်လောက်ဇက်တိုက်ဖြစ်ပွားခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့ DNLA ပြောခွင့်ရဘုံမှုမိုက်အိုက်ကျော်ကတော့
တိုက်ပွဲကတော့ဒီမီးတင်းတော့ဖြစ်ပွားမှုတော့ရှိတယ်လို့သိရတယ်။ဒါပေမဲ့ဒီစရတော့မရသေးဘူး။မနေ့ကတော့ရှိတော့မနေ့56 60ခွန်တော့ရှိတယ်။ဒီတိုက်ပွဲကတော့တောက်လျှောက်ဒီတပ်ပကလည်းညာကြီးဆက်ဖြစ်လာတယ်။ဒီသူစီကဒီတိုင်းမရှိနေရဲ့။တိုက်ပွဲကတော့ဒီတိုင်းလိုလိုတော့ပြန်ဖြစ်လာတယ်။ဘုံမစလားကျွန်တော်ကထိုးစစ်မဟုတ်ဘူး။ကျွန်တော်ကခုခါကကိုယ်စစ်ဖြစ်တယ်။တပ်ပကထိုးစစ်လုပ်နေတာကျွန်တော်ဒီတော့မလို့ကျွန်တော်ဒီမှာတော့ကြားပြီ
။တိုက်ပွဲတွေဆက်ဖြစ်နေတဲ့နောက်ဖက်ကမှစားတောက်ဖို့အကက်ခဲတွေဖြစ်နေပြီးလမ်းဘက်ဆက်သွယ်ရေးတွေပြတ်တောက်နေတာကြောင့်အတိဒုက္ခရောက်နေရတယ်လို့နောက်ဖက်ကမှနေထိုင်သူဦးကျော်ဝင်းက VOA ကိုခုလို
့တိဒုက္ခကတော့တကယ်ဟိုရွာပြင်းတော့ထွက်လို့မရတော့ပြေတယ်မနေရထိုင်ရတာလဲကျဉ်ကျုပ်တယ်စားတော့ရတာလဲဒုက္ခရောက်ကြတာပေါ့ကားသွားလာတယ်ရလဲမရှိဘူးလေလာချိုးဘက်ကလာတဲ့ကားတွေရလဲမရှိဘူးမူဆယ်ဘက်ကလာတဲ့ကားတွေရလဲမရှိဘူးဆိုတော့ကြားတွေကရွာတွေကစားရတော့ရတော့နည်းနည်းခက်ခဲတာပေါ့ဆူတောင်းပေးပါမြန်မြန်နဲ့ခုနလိုလိုပေါ့ငင်းငင်းအောင်လဲဆူတောင်းပေးပေါ့နော်
တိုက်ပွဲကြောင့်စစ်ဘေးရှောင်နေသူဥယျာဉ်တိုးလာနေပါတယ်လာချိုးမြို့မန်စုဖုံကြီးကြောင်တိန်းဒီနယ်ကုတ်ခိုင်မြို့အနီးမှာရှိနေတဲ့ဖုံကြီးကြောင်တချို့နဲ့ကချင်နှစ်ချင်းခရိယံကြောင်အချို့တွေမှာပြည်သူတွေခိုလုံနေရပါတယ်လက်တလုံးမှာဒုက္ခတဲ့ဥယျာဉ်2000ကျော်လောက်ရှိနေပါတယ်။မနေ့ကလက်နက်ကြီးကြားလို့ရွာသားတေဆုံးခဲ့တဲ့ ကုန်းတက်ရွာအနီးကကျေးရွာတွေမှာလည်းရွာကန်လူမှုတွေဟာထွက်ပြေးနေရတယ်လို့လူမှုကွယ်ဆေးရေးလုပ်နေတဲ့လာရှိုးလူငယ်အဖွဲ့ဥက္ကဋ္ဌဆိုင်ဟန်ကဆိုပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ညီနောင်၃ဘွဲ့ဖြစ်တဲ့ TNLA တအန်းပလောင်တက်AA ရခိုင်လက်နက်ကင်တက်တဲ့ MNDAA ကိုကန်လက်နက်ကင်တက်သုံးခုရဲ့ဩဂုတ်လ15ရက်နေ့တိုက်ခိုက်မှုအတွင်းမှာတော့မြမလုံးညုံရေးတပ်ဖွဲ့ဝင်တွေနဲ့အရတားအချို့တည်ဆုံခဲ့ရပါတယ်။တိုက်ခိုက်မှုတွေအတွင်းအကြဆုံးဘလောက်ရှိလဲဆိုတာကတော့တပ်မတော်ဘက်ကရောတိုင်းရင်းသားလက်နက်ကင်အဖွဲ့တွေဘက်ကရောထုတ်ပြန်ထားတာမရှိသေးပါဘူး။တိုက်ပွဲတွေအတွင်းလမ်းတံတားအချို့ပျက်စီးခဲ့ရပြီးအဲ့ဒီအထဲမှာမန်းလေးနောင်ချူလာရှိုးလန်ကဂုတ်တွင်းတံတားတိန်းဒီကွန်းလုံချင်းရွှေဟော်ပေါ်ကတံတားအမှတ်6မြင်းဆောင်31တံတားအမှတ်4မြင်းဆောင်16တံတားအမှတ်1မြင်းဆောင်14တို့ပျက်စီးခဲ့ရကြောင်းဆောက်လို့ရဝင်ကြီးဌာနဘက်ကတည်င်းထုတ်ပြန်ထားပါရဲ့ရှင
်မမေခါပါရှင်ဒီလိုမျိုးမြမတက်မတော်ထိန်းချုပ်ထားတဲ့နေရာတွေကိုမြောက်ပိုင်းလက်နက်ကိုင်မဟာမိတ်အဖွဲ့တွေဝေရောက်တိုက်ခိုက်တာနဲ့ပတ်သက်ပြီးလူသေးချေတရားရရှိခဲ့တာတွေဟာမြမနိုင်ငံရဲ့မြောက်ပိုင်းဒေသညီညာရေးကိုထိခိုက်စေလို့တရုတ်နိုင်ငံအနေနဲ့ဆန့်ကျင်တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကတုံ့ပြန်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကဒီကနေ့ထုတ်ပြန်ပါတယ်။ဒါအပြင်တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့မြန်မာညီညာရေးဖြစ်စဉ်ကိုတရုတ်အနေနဲ့ထောက်ခံပြီးတော့မြောက်ပိုင်းဒေသအပြည့်ခတ်ရက်စဲရေးအခြေအနေကိုဆက်ပြီးထိန်းထားဖို့ကိုလည်းတရုတ်နိုင်ငံဘက်ကတိုက်တွန်းထားပါတယ်ရှင်။ဆက်ပြီးတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာကလေးငယ်တွေရဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နယ်ဇက်ကော့စ်ဘဇာဒုက္ခသည်စခန်းမှာခိုးလုံနေကြတဲ့ရိုဟင်ဂျာကလေး9သိန်းကျော်ဟာသူတို့ရဲ့အနာဂတ်ဘဝခရီးအတွက်လိုအပ်တဲ့ပညာရေးကိုလက်လွတ်ဆုံးရှုံးနေရပါတယ်။လက်ရှိကာလသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးအသိပညာမျိုးကိုလည်းလေ့ကျင့်သင်ကြားပေးနိုင်ခြင်းမရှိဘူးလို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အစီရင်ခံစာတစ်ကဖော်ပြပါတယ်။ Lisa Schlein Geneva ကသတင်းပေးပို့ထားတာကိုညံဝင်းအောင်ပြောပြပေးပါရှင်
။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကြုံရပြီးနောက်ရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ထွက်လာကြတဲ့အထက်မှာတိန်းနဲ့ချီတဲ့ကလေးငယ်တွေပါဝင်ပြီးညစ်ပတ်ဆုပ်ပြက်ပြုတ်သိမ့်နေတဲ့ကော့ဆက်ဘဇာစခန်းထဲမှာသူတို့ဒုက္ခရောက်ပိတ်မိနေကြတာအခုဆိုနှစ်လောက်ရှိလာခဲ့ပါပြီ။ UNICEF ရဲ့အစီရင်ခံစာထဲမှာအသက်14နှစ်အရွယ်အထိရှိတဲ့ရိုဟင်ဂျာကလေး2သိန်းခွဲကျော်ကတော့စနစ်တကျမဟုတ်တဲ့ပညာသင်ကြားမှုမျိုးရနေခြင်းမှာအခြားကလေးငယ်1000ခွဲကျော်ကတော့ဘာမှသင်ကြားခွင့်မရကြပါဘူး။ UNICEF အစီရင်ခံစာရေးသားသူ Simon Ingram ပြောတာကတော့အထူးသဖြင့်ဆယ်ကျော်အသက်အများစုဟာပညာမတတ်ကြပဲအသက်15နှစ်ကနေ18နှစ်ကြားလူငယ်တွေရဲ့68ရာခိုင်နှုန်းဟာဘယ်လိုပညာရေးမျိုးကိုမှလေ့လာသင်ကြားမှုမရှိတာကြောင့်သူတို့ဟာအန္တရာယ်ဒေါသတွန်းပို့ခံရသလိုဖြစ်နေကြောင်းပြောပါတယ
် When you meet teenagers in the camps they speak readily of the dangers they face especially at night when drug dealers operate
ဒုက္ခသည်စခန်းထဲကဆယ်ကျော်သက်တွေနဲ့တွေ့တဲ့အခါသူတို့ဘယ်လိုအန္တရာယ်တွေကြုံရတတ်တယ်လဲဆိုတာချက်ချင်းဆိုသလိုပြောကြပါတယ်သူတို့ဖြင့်ညဘက်တည်းမှာမူးယစ်ဆေးရောင်းဝယ်သူတွေနဲ့ကြုံရသလိုလူအုပ်စုလိုက်ဂိုင်းဖွဲ့ရန်ဖြစ်တာမျိုးကလည်းပုံမှန်လိုဖြစ်နေကြောင်းလူမောင်ခုတ်ကူးခံရတဲ့ပြဿနာတွေရှိနေပြီးအရေးအတွက်ဘလောက်များသလဲဆိုတာပြောဖို့ခက်ကြောင်းကိုလည်းတိုင်တန်းပါတယ်ဒီဒုက္ခသည်စခန်းဟာမိန်းကလေးငယ်တွေနဲ့အမျိုးသမီးတွေအတွက်တကယ့်ကိုအန္တရာယ်ဇုံဖြစ်နေပါတ
ယ် UNICEF နဲ့အခြားလက်တွဲပေါ်အဖွဲ့တွေကရိုဟင်ဂျာကလေး2သိန်းနီးပါးအတွက်စာသင်ကျောင်း2000ကျော်တည်ထောင်ပေးထားပါတယ်ဒီရိုဟင်ဂျာကလေးတွေစနစ်တကျလေးလာနိုင်ဖို့နိုင်ငံတော်ကပြဋ္ဌာန်းထားတဲ့ပညာရေးဆိုင်ရာအရင်မြစ်တွေကိုပို့ပြီးထောက်ပံ့ပေးဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကိုကုလသမဂ္ဂနဲ့လူသားချင်းစာနာရေးအဖွဲ့တွေကတိုက်တွန်းနေပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေမှာမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုပံ့ပိုးပေးဖို့မြန်မာအစိုးရတာဝန်ရှိသူတွေကို UNICEF ကတောင်းဆိုထားတယ်လို့ဆိုပါတယ်။အခုချိန်ထိတော့ဒုက္ခသည်စခန်းတွေကစေတနာဝန်ထမ်းဆရာတွေကပဲကလေးတွေကိုမြန်မာစာသင်ကြားပေးနေတာတွေ့ရကြောင်းIngram ကVOA ကိုပြောပါတ
ယ် and with the best will in the world that is not the same as having a properly trained teacher
ညီမအစိုးရကပြဋ္ဌာန်းထားတဲ့သင်ယူညွန်းနာအတိုင်းလေ့လာတက်မြောက်ခဲ့သူမဟုတ်ပေမဲ့ဒီဆရာတွေကတကယ်အမွန်မြတ်ဆုံးစေတနာတွေနဲ့သင်ပေးနေတာပါကျွန်တော်တို့ကလည်းအဲ့ဒီလိုလူမျိုးတွေကိုပဲလိုက်ရှာနေပါတယ်အခုကျွန်တော်တို့မြန်မာအစိုးရနဲ့အညီနိုင်နေပါတယ်ပညာရေးအကူအညီနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအပြုသဘောတုံ့ပြန်မယ်လို့မျှော်လင့်ပါတယ
်ရိုညာကလေးတွေကိုဗမာစာသင်ပေးနေရတဲ့ကိစ္စဟာအလွန်အရေးကြီးကြောင်းတချိန်ကြလို့သူတို့တွေမြန်မာနိုင်ငံပြန်ရတော့မယ်ဆိုရင်ဗမာစကားပြောတတ်ဖို့လိုကြောင်း Ingram ကပြောပါတယ်မြန်မာနိုင်ငံကိုလုံခြုံစိတ်ချစွာပြန်ခွင့်မရသေးခင်အချိန်ထိတော့ဆယ်ကျော်သက်ရိုဟင်ဂျာတွေဟာဒီလိုပဲမရေမရအခြေအနေတွေအောက်မှာဆက်သွားရမယ့်ပုံရှိကြောင်းဒါပေမဲ့သူတို့မူလဒေသကိုပြန်ခွင့်ရမယ်ဆိုတဲ့လက်တွေ့အခြေအနေတွေကလည်းအခုထိမရေမရရှိနေသေးကြောင်း Ingram ကဝန်ခံပြောဆိုသွားပါတယ်ခင်ဗျာ
ကိုညာဝင်းရောက်ပါရှင်ဆက်ပြီးတော့ထိုင်းနိုင်ငံရောက်ဒုက္ခသည်တွေကိုထိုင်းဆိုရကကူညီပေးနေတဲ့အကြောင်းကိုလည်းတင်ပြပေးချင်ပါတယ်။ထိုင်းမြန်မာနယ်စပ်ကတောင်ပေါ်ကရင်တိုင်းရင်းသားတွေနေထိုင်တဲ့ဒေသတွေကကျန်းမာရေးဆောင်ရှောက်မှုနဲ့ပညာရေးကိုအလေးထားတဲ့အနေနဲ့ထိုင်းဘရင်ရဲ့တော်ဝင်မင်းသမီးမဟာချက်ကရီသီရီဒုံရဲ့အစီအစဉ်နဲ့အရေးပေါ်ကူညီဆောင်ရှောက်ပေးနေပါတယ်။ဒီကနေ့ဩဂုတ်လ19ရက်နေ့မှာလည်းတပ်ခရိုင်အုံဖြံမြို့နယ်တွေကတောင်ပေါ်ကရင်ကျေးရွာကလူနာတွေကိုဖီဆနလုခရိုင်ကဒီစစ်စရာဝင်တွေကဟယ်လီကော်ပတာတွေသုံးပြီးတော့ဆေးရုံတွေကိုပို့ဆောင်ပေးနေပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်တပ်ခရိုင်အုံဖံမြို့နယ်တွေကတောင်ပေါ်ကရင်တိုင်းရင်းသားတွေနေထိုင်ရာကျေးရွာတွေမှာကျေးလက်ဆေးပေးခန်းတွေရှိပေမဲ့အရေးပေါ်လူနာတွေဆေးရုံတက်ဖို့အတွက်လိုအပ်တဲ့လူတွေကိုတော့ထိုင်းဘရင်ရဲ့သမီးတော်ရဲ့အစီအစဉ်နဲ့နလီစဝမ်တက်ကဆေးရုံကိုပို့ပေးခဲ့တာဖြစ်ကြောင်းကလေးနဲ့အမျိုးသမီးတွေကိုကူညီဆောက်ရှောက်မှုပေးနေတဲ့ Time Foundation ကတာဝန်ရှိသူ Miss ဖုန်ထောင်းကအခုလိုပြောပါတယ
်။ဥထန်ကအဲ့ဒီစာဒီဒုံကဒီဒုံကဟိုဒီဒုံကဟိုဘယ်လိုခေါ်လဲ။သမထာလာဟုတ်ပါလိမ့်မော။ဒီဒုံဥစားပေးတော့ဗောနော။အဲ့ဒီပေါင်ဂျာကလူလေးနေမကောင်းတော့ဘာလို့အဲ့ဒီဟော်နဲ့သူတို့တခါပေးတယ်ပို့ပေးတယ်ဗောနော်တခါပြီလဲမဆောက်စိတ်ယုံကြည်မှာတခါတဲ့တကယ်တကယ်လူနာအရေးကြီးတယ်ဗောနော်တောင်ပေါ်ကလူတို့ပါလို့ဆိုရင်အဲ့ဒီဟဲလီကော်ပတာတဲ့ဒါပဲမဆောက်စိတ်ယုံမှာမပို့ပြလို့ရှိတယ်ညာတော့ဆိုတော့ပြင်းလေးညာတယ်မှာခရင်လေးရှိခရင်လေးရှိ
တောင်ပေါ်ကရင်တိုင်းရင်းသားတွေရှိရာနေရာကိုလာရောက်ခေါ်ပေးတာကတော့စစ်စရာဝင်နေဖြစ်ကြတယ်လို့လဲဆိုပါတယ်
ကျတော့သူကစင်လုံးကနလာလာလေသူကစစ်သားနမေအဟိုစားတော့ကောင်းကမ္လန်နရေဆိုအဲ့ဒီစစ်သားလေသူကစစ်သားဆရာဝင်နေလို့မအဲ့ဒီစစ်သားလေသူအဲ့ဒီစင်လုံးကပေါ့နော်သူလာဒီအဲ့ဒီဥမ္ဖာကဆေးရုံလေးဦးမီသေးတယ်ပေါ့နော်ဆရာဝင်နေသူဆိုအဆုံးလုံးရတယ်ပေါ့မှာတော့အထက်မှာကြွားလဲရတယ်ဟယ်လီကော်ပတာသူတို့မောင်းလဲရတယ်အဲ့နာကြည့်လေရတယ်အဲ့လိုပဲနော်တော့ထဲမှာသူတို့နေရတာပေါ့ကိုရတာပေါ့နော်အရေးပေါ်ရှာဖို့နေပေါ့အ
ဲ့ဒီနေရာဟာထိုင်းမြန်မာနယ်စပ်ဖြစ်တာကြောင့်ကရင်ပြည်နယ်နဲ့လည်းဆက်ဆက်နေတာပါအဲ့ဒီဒေသမှာကြောင်းတက်နေတဲ့သူအများစုကကရင်ကလေးငယ်တွေဖြစ်တာကြောင့်ကြောင်းလာတက်ဖို့အတွက်အဆောင်နေခြင်းနဲ့ကလေးတွေကိုလည်းမင်းသမီးတိရီတုံဖွင့်ပေးထားတဲ့စာတင်ကြောင်းကနေဟယ်လီကော်ပတာနဲ့လာရောက်ခေါ်ယူပေးခဲ့တယ်လို့လည်းဆိုပါတယ်
ကျောင်းတန်းတော့သူတောင်ပေါ်ကခလေးလေးမြော့ခလေးလေးဟလာခင်ဗျာကျောင်းလက်ပြတ်တယ်လေကျောင်းဖေးတက်တချို့ခလေးဟိုးတောင်ကြမှာဆိုအဲ့ဒီဟယ်လီကော်ပတာနဲ့သူတို့တခေါ်လာတယ်အဲခေါ်လာပြီးကျောင်းမှာအဆောင်လမီကျောင်းမှာလမ်းပြတ်တယ်ပေါ့နော
်မင်းသမီးတတိတုံဖွင့်လာတဲ့အဲ့ဒီစာတင်ကျောင်းမှာလဲစာတင်တဲ့ကျောင်းသားကျောင်းသူအများစုကခရင်တိုင်းရင်းသားတွေဖြစ်ကြပါတယ်နှစ်စင်မှာလဲမင်းသမီးတိရီတုံကတိုင်းရင်းသားကလေးငယ်တွေကိုတက္ကသိုလ်တက်နိုင်ဖို့အတွက်ပညာသင်စုတွေကိုလည်းပေးခဲ့ပါတယ်။ထိုင်းနိုင်ငံမှာနေဆက်နေတိုင်းရင်းသားတွေအတွက်အထူးအစီအစဉ်တွေထားပြီးကျန်းမာရေးနဲ့ပညာရေးလမ်းပန်းဆက်သွယ်ရေးတွေကိုအလေးထားလှူဆောင်နေကြတာဖြစ်ပါတယ်ရှင
်။မဲရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဟောင်ကောင်ဆန္ဒပြပွဲတွေရဲ့နောက်ဆက်တွဲသတင်းလွှာကိုတင်ဆက်ပေးကြပါတယ်။ပြီးခဲ့တဲ့ဇွန်လကလေးကဟောင်ကောင်မှာစခဲ့တဲ့ဒီမိုကရေစီရေးတောင်းဆိုလှုပ်ရှားမှုတွေဟာအခုခါမှာတော့ကမ္ဘာတဝန်းပြန့်နှံ့လာနေပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကနေဒါ၊အော်စတြေးလျနဲ့ဗြိတိန်ပြင်သစ်စတဲ့နိုင်ငံတွေမှာလည်းဒီဆန္ဒပြပွဲပေါ်မှာထောက်ခံတဲ့ဆန္ဒပြပွဲတွေတနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။ VOA သတင်းတောက်ဇလတိကာဟုတ်သတင်းပေးပို့ထားတာကိုအောင်အောင်ပြောပြပေးပါရှင်။
တရင်ပတ်ဆက်တပတ်ကြာဟောင်ကောင်ကဒီမိုကရေစီရေးဆန္ဒပြပွဲတွေကိုထောက်ခံတဲ့ဆန္ဒပြပွဲတွေအမေရိကန်မျိုးကြီးတွေဖြစ်တဲ့နယူးယောက်ဘော့စတန်ဝါရှင်တန်မြို့တွေမှာကျင်းပကြပါတယ်။တရုတ်စိုးရရဲ့ချင်းကြောက်မှုနဲ့ဒေသခံရဲတွေရဲ့နှိမ်နှင်းမှုကိုလက်မခံကြောင်းသဘောထားဆန္ဒထုတ်ဖော်ပြသကြတာပါ။ဟောင်ကောင်ကနေဗာဂျီးနီးယားပြည်နယ်မှာပြောင်းရွှေ့နေထိုင်တဲ့ VVN က
My expectation would be the government
ဆိုရအနေနဲ့တခုခုလုပ်ဖို့မျှော်လင့်ပါတယ်။ရာဇဝတ်ပြစ်မှုကျူးလွန်သူတွေကိုတရုတ်ပြည်မှာကြီးပြန်ပို့မဲ့အစီအစဉ်ကိုလုံးဝရပ်ဆိုင်သင့်ပါတယ်။အခုဆန္ဒပြတာကြောင့်ဒီစီစဉ်အကောင့်ထဲမပေါ်ခဲ့ပေမဲ့လည်းဒီထက်တိတိကျကျသူတို့ဘက်ကဘာမှမလုပ်ခဲ့ပါဘူး
။ရာဇဝတ်သားတွေကိုတရုတ်အစိုးရစီလွှဲပေးတဲ့အစီအစဉ်အတီးဖြစ်လာရင်နောက်ပိုင်းမှာအစိုးရအတိုက်ခံတွေကိုပါတရုတ်ပြည်မှာကြီးပို့လာမဲ့အနေရကိုကြိုတင်ကာကွယ်ပြီးတော့ဟောင်ကောင်မှာဆန္ဒပြကြတာပါ။ဟောင်ကောင်အစိုးရကိုပြန်လည်ဖွဲ့စည်းဖို့လည်းသူတို့ကလိုလားနေပါတယ်။သူတို့ရဲ့တောင်းဆိုမှုတွေရတဲ့အထိဆက်ပြီးတော့တိုက်ပွဲဝင်သွားမယ်လို့လည်းဆန္ဒပြပွဲဦးဆောင်သူတွေကပြောပါတယ်။Civil Human Rights Front အဖွဲ့ကပြောခွင့်ရ ပေါ်နီလန်က
ဟောင်ကောင်ကိုအရှေ့တိုင်းရဲ့ပလဲဆိုပြီးလူတွေသိကြပါတယ်။ဒီမှာစီးပွားရေးနာလုံကြသူတွေအများကြီးရှိပြီးဟောင်ကောင်ဟာလုံခြုံစိတ်ချရတဲ့နေရာဖြစ်တယ်လို့လည်းကမ္ဘာကတည်ထားကြတာပါ။ဒါပေမဲ့တရုတ်စစ်တပ်ကသာဒီကိုဝင်လာမယ်ဆိုရင်တော့ဟောင်ကောင်ရဲ့ပုံရိပ်ကလုံးဝထိခိုက်သွားနိုင်ပါတယ်။ဒီလိုသာဖြစ်လာမယ်ဆိုရင်ဟောင်ကောင်တက်တာမဟုတ်ပါဘူး။တရုတ်အတွက်လည်းမျက်နှာပြက်စရာဖြစ်ပါလိမ့်မယ်။
တိုင်းမလဲစနပြသူတွေနဲ့ရဲတွေကြာဖြစ်ပွားနေတဲ့ပြိပခါနဲ့ပတ်သက်ပြီးတော့မေကွန်ထုတ်သူတွေလည်းရှိပါတယ်ဗြိတိန်နိုင်ငံသားအငြင်းစားတဦးဖြစ်တဲ့ပီတာဘရန်လီက
I simply want to ask why these people who
ညညညစနပြသူတွေရောအကြံပန်းစနထုတ်ဖော်ကြသူတွေရောသူတို့တရုတ်ကိုဘာကြောင့်ကြောက်ကြလဲဆိုတာမေးကြပါတယ်ကျွန်တော်ကအချိန်အများစုမှာတရုတ်နိုင်ငံမှာနေခဲ့သလိုသိနေချီတဲ့အနောက်နိုင်ငံသားတွေလည်းဒီမှာနေကြပါတယ်တရုတ်ဟာညဉ့်ညက်နဲ့တိုင်းပြည်ပါဘာလို့များသူတို့တရုတ်ကိုကြောက်နေကြပါလဲ
ဟောင်ကောင်ကအကြမ်းဖက်ဆန္ဒပြပွဲတွေကိုတံပြန်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုတော့တရုတ်အများပြားနေထိုင်ရာနယူးယောက်စစ်ဒနီပဲရစ်လန်ဒန်စတဲ့မြို့ကြီးတွေမှာကျင်းပခဲ့ကြပါတယ်1998ခုနှစ်မှာဟောင်ကောင်ကိုဗြိတိန်လက်ကနေတရုတ်လက်ထက်ပြန်လည်လွှဲပြောင်းပြီးချိန်ကတည်းကအခုလိုအကြီးအကျယ်ဆန္ဒပြပွဲတွေဟောင်ကောင်မှာဖြစ်လာတာပါဟောင်ကောင်စိုးရွားနဲ့ပတ်သက်ပြီးတော့လူထုဟာမကျေနပ်မှုတွေများလာတာကြောင့်လဲဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်ပြီးအများစုဟာငြင်းချမ်းစွာဆန္ဒပြခဲ့ကြတာပါဆန္ဒပြသူရေချမ်းက
ငင်းငင်းငင်းငင်းနဲ့ဆန္ဒပြလာခဲ့ကြတာပါဇွန်လ9ရက်နေ့တုန်းကဆိုရင်လူတသန်း16ရက်နေ့မှာတော့လူနှစ်သန်းဆန္ဒပြခဲ့ကြပါပြီဇွန်လကနေဩဂုတ်လအထိဆိုရင်အကြိမ်20ကျော်ဆန္ဒပြခဲ့ကြပါတယ
်တရုတ်ကွန်မြူနီအစိုးရကတော့ဟောင်ကောင်မှာအကြမ်းဖက်စုတင်ကြတယ်ဆိုတဲ့ပုံစံမျိုးမြင်လာအောင်ဆောင်ရွက်နေပါတယ်အခုလိုအခြေအနေကြားမှာပဲဟောင်ကောင်ဆန္ဒပြသူတွေဟာတရုတ်အစိုးရစီကရောဟောင်ကောင်အစိုးရစီကပါလိုက်လျော့ရှော့ပေးမှုတွေနဲ့သူတို့ရဲ့တောင်းဆိုချက်တွေရရှိအောင်ဆက်ပြီးတော့ဆန္ဒပြလင်ကြပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းတလဲပြောပြပေးပါအောင်ရှင်။
ဥရောပသမဂ္ဂ EU ရဲ့တန်ခတ်ရေးယူမှုကိုချိုးဖောက်တဲ့ဆိုပြီး Gibraltar ဒေသမှာဖန်ထားတဲ့ Iran ရဲ့တင်သင်းဘောဟာတနင်္လာနေ့မှာ Gibraltar ကနေပြန်ထွက်သွားပါပြီ။ဆီးရီးယားကိုရင်နံပို့တယ်ဆိုတဲ့တန်တရားနဲ့ဖန်ထားတဲ့တင်းဘောကိုလွှဲပြောင်းပေးဖို့အမေရိကန်ကအချင်းချင်းပန်ကြားတာကိုဗြိတိသျှပိုင်း Gibraltar ဒေသတရားရုံးချုပ်ကပယ်ချခဲ့ပြီးတဲ့နောက်အခုလိုတင်းဘောပြန်ထွက်ခွင့်ရသွားတာပါ။နိုင်ငံပြောင်းမှုစ조사သူတွေကိုကယ်တင်ထားတဲ့ Open Arms ဆိုတဲ့ Brighter တင်းဘောအီတလီကမ်းလွန်စစ်ကမ်းခုခုမှာကန့်ကွက်ခွင့်ရအောင်စ조사နေချိန်မှာပဲဆော်ဒီယာမျှဖြစ်နေကြသူတို့တင်းဘောပေါ်ကခုံချပြီးကမ်းဘက်ကိုကူးဖို့စ조사ခဲ့ကြပါတယ်။လမ်ပီဒူစာကျွန်းကိုရေကူးသွားဖို့နိုင်ငံပြောင်းမှုတချို့ခုံချခဲ့ကြတဲ့အတွက်တင်မော့ဘော်ပါသူတွေကလိုက်ကယ်ပြီးတင်မော့ဘော်ပြန်ခေါ်ခဲ့ကြပါတယ်။တရားမဝင်နိုင်ငံပြောင်းသူ100ယောက်ကိုမြေထဲပင်လယ်ကနေကယ်တင်ထားတဲ့ Open Arms Pride တင်မော့ဟာကန့်ကွက်ခွင့်မရလို့အီတလီလမ်ပီဒူစာကျွန်းမှာကြောက်ချထားတာ18ရက်ရှိနေပါပြီ။ဟောင်ကောင်မှာတနင်္လာနေ့ကလုပ်တဲ့သတင်းပတ်စာတမ်းမြောက်စတိုက်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲမှာလူထောင်ပေါင်းများစွာပါဝင်ခဲ့ပါတယ်။ဂျိုးချောင်းပြေဆုံးပြီးအကြမ်းမဖက်တဲ့ဆန္ဒပြပွဲတစ်ခုလုပ်ဖို့နယူးယောက်ဒီကာလာတလျှောက်ဆန္ဒပြပွဲတွေကိုအဓိကလှုံ့ဆော်ခဲ့တဲ့အရက်ဖက်လူအခွင့်ရေးတပ်ဦးကနှိုးဆော်ခဲ့ပြီးတဲ့နောက်ဆန္ဒပြသူတန်းနဲ့ချီပြီးတော့ဝင်ရောက်ဆန္ဒပြခဲ့ကြတာပါ။တရုတ်နိုင်ငံကနေအမေရိကန်ကိုတင်ပို့တဲ့နောက်ထပ်ကုန်ပစ္စည်းတွေပေါ်သွင်းကုန်ခွန်ကောက်ခံမဲ့သတ်မှတ်ချက်က Apple ကုမ္ပဏီကိုထိခိုက်စေမဲ့ပြင်တောင်ကိုရီးယား Samsung ကုမ္ပဏီကိုတပန်းတာသွားစေလိမ့်မယ်လို့ Apple ကုမ္ပဏီအကြီးအကဲတင်ကုတ်ကသမ္မတ Donald Trump နဲ့တောက်ကြနေကတွေ့ဆုံတဲ့အချိန်ပြောပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Flying Meter 25 32 51နဲ့ Flying Meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်နေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this is